ရှမ်းတိုင်းသားတွေအတွက်အမျိုးသားအဆင့်နိုင်ငံရဲ့အကျိုးဆွေးနွေးပွဲတွေလူလူတွေ့ဆုံပွဲတွေကျင်းပခွင့်မရတာကြောင့်လာမယ့်12ရက်နေ့မှာလင်းခေးမှာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်းလိုက်ကြောင်းအပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကသတင်းထုတ်ပြန်ပါတယ်။အကျိုးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အရေးဆက်လက်ညှိနှိုင်းသွားမယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကဆိုပါတယ်။ဒီသတင်းကိုတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရှမ်းတိုင်းရင်းသားတွေအတွက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရတက်မတော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအဖွဲ့အကြားမှာအကြိမ်ပေါင်းများစွာဆွေးနွေးပြီးတဲ့နောက်ဒေလ12ရက်နေ့ကနေ14ရက်နေ့အထိလင်းကင်းမြို့မှာကျင်းပဖို့မူလကသဘောတူပြင်ဆင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီရက်တွေမှာမလုပ်ဖြစ်တော့ဘဲရွှေ့ဆိုင်းလိုက်တယ်လို့ RCSS SSC တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းဦးကပြောပါတယ်။
ဟုတ်ကဲ့ပါကျွန်တော်တို့ရှေ့ဆိုင်နေဆိုတာကကျွန်တော်တို့ဒီတိစိတ်ဆူဆင်းရဲပဲပေါ့နော်ကျွန်တော်တို့တောင်ကြီးမှာလုပ်ဖို့ခမင်းရဲ့နေ့ခရက်နေ့ကိုရဲ့နေ့လုပ်ဖို့ညာထားပြီမယ်လေအဲကျွန်တော်တို့မလုပ်နိုင်လို့ပေါ့နော်နောက်ပြီးတစ်ချက်ကတော့ကျွန်တော်တို့ဒီတိတွေ့ဆုံဆွေးနွေးပွဲတွေကိုလည်းဖိတ်ပင်ဟန်တာခံရလို့ပေါ့နော
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီမှာအကျိုးအဖြစ်မြို့နယ်14ခုမှာကျင်းပဖို့သဘောတူခဲ့ပေမဲ့မြို့နယ်အများစုမှာတက်မတော်ကဟန်တာပိတ်ပင်ခဲ့တယ်လို့ပင်လုံကြောင်မဲကာလီတချီလေးတို့မှာစူးစူးဝါဝါတားဆီးခံခဲ့ရကြောင်း RCSS ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အကျိုးဆွေးနွေးပွဲတွေကရရှိတဲ့လူထုသဘောထားတွေကိုဒီလ9ရက်ကနေ9ရက်နေ့အထိတောင်ကြီးမြို့မှာအနောက်ဆုံးအကျိုးဆွေးနွေးပွဲကျင်းပပြီးအတီးပြုတ်စာတမ်းမူကြမ်းတစ်စောင်ရေးဆွဲဖို့ပြင်ဆင်ခဲ့ပေမဲ့ထပ်မံပိတ်ပင်ခံခဲ့ရပါတယ်။အကျိုးဆွေးနွေးပွဲတွေပိတ်ပင်ခံခဲ့ရတာကြောင့်လင်းခေးမှာကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်လိုက်ကြောင်ပြညာချက်မှာဖော်ပြပါတယ်ဒီလိုပိတ်ပင်နာရီနဲ့ပတ်သက်လို့တက်မရောအစိုးရနဲ့တွဲဆုံဆွေးနွေးပြီးအစဉ်ပြေရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြန်လည်ကျင်းပမှာဖြစ်ကြောင်းလည်းပြောပါတယ်
ကျွန်တော်တို့ခုကယာယီဟိုကဆိုင်းငံ့ထားတာပဲဖြစ်နေတယ်ကျွန်တော်တို့ခုကတွဲဆုံဆွေးနွေးလို့အစဉ်ပြေတဲ့အချိန်ကျကျွန်တော်တို့ကပြန်ပြီးတော့လုပ်မှာဖြစ်ပါတယ်
တက်မရောအစိုးရနဲ့တွဲဆုံဆွေးနွေးရမှာလူမှုတွဲဆုံပွဲတွေလွတ်လွတ်လပ်လပ်ကျင်းပနိုင်အောင်တဲ့အကျိုးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်ရအောင်ဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်တောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲကျင်းပခွင့်ရရှိရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကကွယ်ရေးဦးစီးချုပ်ထံကိုစာရေးသားပေးပို့ထားပေမဲ့အကြောင်းပြန်ကြားတာမရှိသေးကြောင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တက်မတော်ကိုယ်စားလှယ်တွေနဲ့လည်းဆွေးနွေးထားပြီးဖြစ်ကြောင်းလည်း RCSS ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှမ်းလူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးနဲ့ပတ်သက်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွဲဖက်အထွေထွေတွေ့ရင်မူနှစ်ဖြစ်တဲ့စိုင်းကျော်ညွန့်ကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ရှမ်းများကဆက်ကြတဲ့တောင်ချင်းနဲ့ပင်လုံးမှာလောက်ချင်တာပါ။ဟိုတတ်တော့ဆက်ကနေပြီးတော့မိုင်းပန်တို့မိုင်းတော့ဝိုင်းထားလို့ပြောရကြ။ဂျားတဲ့ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်ကနေပြီးတော့ဒင်းခင်းနဲ့ဂျားချလိုက်တယ်။အဲ့တော့ကဒင်းခင်းမှာဒီဟာလောက်အောင်ကြားချပေးလိုက်တဲ့လူကလင်းခင်းမှာအောင်မြင်စွာဖြစ်ပေါ်လာရေးတဲ့အဆဆအရာရာကုညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းတဲ့ပြည်ကြီးကိုယ်တိုင်သူကိုယ်တိုင်ဆုံးဖြတ်လိုက်တဲ့ကိစ္စကိုဒီပေါ်မှာတော့ဒီညာလောက်ပါဆိုပြီးတော့ပြောလိုက်တဲ့လူပေါ်မှာတောင်းရှိပါတယ်။ဒီကိစ္စအောင်မြင်နိုင်ရေးဆိုတာ
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းလွယ်လင်တဲ့မိုင်းပြင်းမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့အစိုးရဘက်ကတပ်အင်အားတွေတိုးချဲ့လာကြောင်းလဲဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်လောလောဆယ်မှာပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံတတိယအစည်းအဝေးကိုဒီလကုန်ပိုင်းလောက်မှာကျင်းပဖို့ရှိနေပြီး RCSS အနေနဲ့တယောက်မယ်မတယောက်ဘူးဆိုတာတော့ဆုံးဖြတ်ထားတာမရှိသေးပါဘူး။လာမယ့်ကြာသပတေးနေ့မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပြီးဒီအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုရွှေ့ဆိုင်းဖို့အတွက်ဆွေးနွေးပွဲရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်
။ကိုမိုးစောပါရှင်